Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ22ရက်တနင်္လာနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူလာစစ်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါ။ဒီနေ့အစောပိုင်းတုန်းကရယူခဲ့တဲ့ Pacific သဘောတရားရပ်ဝဲနိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် TPP နဲ့အညီလိုက်ပါဆောင်ရွက်ဖို့အာရှ Pacific ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်20နိုင်ငံကြားမှာအခိုင်အမာစိတ်တိုင်းပြတ်ထားစေပဲဖြစ်တယ်လို့အမေရိကန်သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတ Donald Trump ကတော့သူ့ရဲ့အစိုးရအဖွဲ့အသစ်ထဲမှာပါဝင်နိုင်ခြေရှိတဲ့ပုဂ္ဂိုလ်တချို့ကိုတနင်္ဂနွေနေ့တုန်းကဒုတိယမြောက်နေ့ဆက်လက်တွေ့ဆုံနေပါတယ်။ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရနိုင်တဲ့အတူပြပြပေးသွားပါမယ်ရှင်
။အခုညနေခင်းထုတ်လွှင့်ပေးမဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်ဘက်ကတိုက်ခိုက်မှုမှာအရက်သားပြည်သူတွေထိခိုက်မှုကိုတိုင်းရင်းသားလက်နက်ကိုင်တွေကိုအစိုးရဘက်ကအပြစ်တင်ပါတယ်။ဒါပေမဲ့တစ်ဖက်ကတော့
အဲ့မှာပေးတဲ့ကိလေသာလူစုနဲ့ကြားမှာရှိနေတဲ့အခြေအနေကဘာလို့လက်ချက်ကြောက်ရဲ့အဖြစ်တွေဆိုတာကဘယ်လိုမှအတိအကျနဲ့မဟုတ်ဘူးမှာ
TNLA တအားပလောင်တပ်ဖွဲ့ကဗိုလ်မှူးတအိုက်ကျော်ရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါတစ်ဆက်တည်းမှာပဲစစ်ပေးဆောင်ဒုက္ခသည်တွေလည်းမူဆယ်မြို့ပေါ်မှာပဲထောင်နဲ့ချီရှိနေတဲ့အခြေအနေနဲ့အတူဒုက္ခသည်တွေရဲ့နေထိုင်စားသောက်ရေးလက်တလောအခြေအနေတွေကိုလည်းပြောပြပေးအောင်ပါပါအဲဒီနောက်သမရအိုဘားမားရဲ့သမရတာဝန်နဲ့နောက်ဆုံးခီးစဉ်တွေမှာသမရတဲ့ဒီအစိုးရလက်ထက်ဖြစ်လာမဲ့နိုင်ငံခြားရေးမူဝါဒတွေအပေါ်စိတ်အေးအေးထားကြဖို့တိုက်တွန်းတာကိုလည်းပြောပြပေးအောင်ပါပါရှင်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကကြေညာပါမယ်ရှင
်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်20နိုင်ငံဟာဒီနေ့ဆုံးပိုင်းတော့ကရယူခဲ့တဲ့ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် TPP နဲ့အညီလိုက်ပါဆောင်ရွက်ဖို့အခိုင်အမာစိတ်ပိုင်းဖြတ်ထားကြဆဲပဲလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ပီရူးနိုင်ငံလီမာမြို့မှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲအတွင်းမှာတနင်္ဂနွေနေ့တုန်းကအဲ့ဒါလို့ပြောသွားတာပါ။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီ TPP သဘောတူစာချုပ်ကိုကန့်ကွက်ထားပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်လာရင်ကမ္ဘာတဝန်းအစိုးမြင်မှုတွေများလာတယ်ဆိုတာကို APEC အဖွဲ့ဝင်နိုင်ငံတွေအသိမဲ့ပြုတဲ့တစ်ချိန်ထဲမှာကိုကျိုးစည်းဝါးကာကွယ်ရေးဝါဒကိုတိုက်ဖြတ်ပြီးအမေရိကန်ပြည်ထောင်စုပါတီဖြစ်စီမပါတီဖြစ်စီ APEC နိုင်ငံတွေအနေနဲ့သူတို့ရဲ့ဈေးကွက်တွေကိုလမ်းပွင့်ပေးထားမှာဖြစ်တယ်လို့ APEC အဖွဲ့ကဒီညင်ညာချက်ထုတ်ပြန်ထားပါတယ်။အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကတော့ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့မြောက်အမေရိကန်နိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကိုပို့ပြီးတော့မျက်မျှတတဖြစ်အောင်ပြန်လည်ညှိနှိုင်းဆွေးနွေးတာတွေလုပ်ဖို့စီရင်ပြောဆိုနေတာပါ။ဒီတော့အထွန်းမှာပဲ TPP အဖွဲ့ဝင်မဟုတ်တဲ့တရုတ်နိုင်ငံကလည်းလွတ်လပ်စွာကုန်သွယ်နိုင်မှုအတွက်ဒေသရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ RCEP ကိုဖွဲ့စည်းဖို့တွန်းအားပေးဆောင်ရွက်နေပါတယ်။ပီရူးနဲ့ချီလီနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံကဒီသဘောတူစာချုပ်မှာပါဝင်ဖို့စိတ်ဝင်စားမှုတွေတိုးလာနေတယ်လို့ APEC အဖွဲ့အစည်းအဝေးကိုတက်လာတဲ့တရုတ်ကိုယ်စားလှယ်တဦးကပြောသွားပါတယ်ရှင်။
စီးရီးယားနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့ရေတိုမှာတော့သူ့အနေနဲ့အကောင်းမြင်မျှော်လင့်မထားဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပီရူးနိုင်ငံလီမာမြို့မှာတနင်္ဂနွေနေ့က APEC လို့ခေါ်တဲ့အာရှပစိဖိတ်ဒေသရပ်ဝန်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးအပိတ်မှာပြောကြားသွားခဲ့ပါတယ်။အမေရိကန်သမ္မတဖြစ်တဲ့သူနောက်ဆုံးတွားရောက်ခဲ့တဲ့ခီးစဉ်အတွင်းမှာသမ္မတအိုဘားမားဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုဖော်ပြခဲ့ကြပြီးတော့စီးရီးယားနိုင်ငံအလေပိုမြို့မှာစီးရီးယားနဲ့ရုရှားတို့ဘက်ကဗုံးကြဲတိုက်ခိုက်မှုတွေကြောင့်တေဆုံးနေတာတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်တယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ကုလသမဂ္ဂတန်တမန်စတီဖန်ဒေမစ်စထရာကအလေပိုမြို့မှာဖြစ်နေတဲ့တိုက်ပွဲတွေရော့ကျသွားအောင်ကြိုးပမ်းတဲ့အနေနဲ့အလေပိုမြို့ကနေဂျီယက်တိုက်ခိုက်ရေးသမားတွေထွက်သွားခဲ့ရင်မြို့ရဲ့အရှိတ်အဟောင်းကိုတပုံးတွေကိုအကိုပိုင်အုပ်ချုပ်ခွင့်ပေးဖို့အစိုးရအနေနဲ့လက်ခံဖို့တောင်းဆိုတဲ့ကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သမ္မတအိုဘားမားကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံသားရေးဝန်ကြီးကတော့ဒါဟာစီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပဲသက်ဆိုင်တယ်လို့ပြောပါတယ်။တူရကီနိုင်ငံပါဝင်ဒေသရင်းနိုင်ငံတော်များများကအဆက်အစိုးရကိုဆန့်ကျင်ပြီးတော့ဒေါ်နယ်ထရမ့်ရဲ့လာမယ့်အမေရိကန်အစိုးရတင်တဲ့ရုရှားအစိုးရကြားမှာစီးရီးယားပဋိပက္ခကိုအဆုံးသတ်ဖို့အတွက်သဘောတူညီမှုတစုံတရာရနိုင်ချေတိုးလာနိုင်ဖို့ရှိပြီးတော့သဘောတူညီမှုရဖို့လာပိုင်းသာကြာနိုင်တယ်လို့လည်းအိုဟိုပြည်နယ်တက္ကသိုလ်ကအကဲခတ်အလန်ပါရင်းကပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့အစိုးရအဖွဲ့အစည်းထဲမှာပါဝင်နိုင်ခြေရှိတဲ့ပုဂ္ဂိုလ်တချို့ကိုတနင်္ဂနွေနေ့ကဒုတိယမြောက်နေ့ဆက်လက်တွေ့ဆုံခဲ့ပါတယ်။ ရွေးကောက်ပွဲမဲဆွဲစည်းရုံးရေးကာလအတွင်းမှာအချိန်တော်ကြာသူနဲ့ရှင်ပြိုင်ခဲ့ကြသူတွေဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူလီယာနီနဲ့နယူးဂျာစီအုပ်ချုပ်ရေးမှူးခရစ်ခရစ်စတင်တို့ကိုနယူးဂျာစီပြည်နယ်ဘက်မင်စတာမြို့မှာရှိတဲ့သူရဲ့ကိုယ်ပိုင်ကောက်ကစားခွင့်ရှိရာစင်ကန်အပန်းပြေစခန်းမှာမစ္စတာထရမ့်ကတွေ့ဆုံခဲ့တာပါဝါရှင်တန်မြို့တော်နဲ့နယူးယောက်မြို့တွေမှာ2001ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုကြီးတွေဖြစ်ခဲ့ပြီးတဲ့နောက်အစ္စလမ်ဘက်အစွန်းရောက်တွေကိုဆက်ကျင်ရမှာထင်ရှားသူတဦးဖြစ်တဲ့ဂူလီယာနီဟာလူငယ်သားရေးကိစ္စတွေမှာအတွေ့အကြုံနဲ့ပါသူဖြစ်ပေမဲ့လို့ထရမ့်အစိုးရသက်လက်ထက်မှာတိုင်းပြည်ရဲ့ထိတ်တန့်သံတမန်တာဝန်တွေကိုယူရတဲ့လူငယ်သားရေးဝန်ကြီးဖြစ်လာနိုင်ပွဲရှိနေတာပါလည်းကြာရေးဝင်ကြီးဖြစ်လာနိုင်ခြေရှိတဲ့တခြားသူတို့လည်းရှိနေပြီးတော့ဒီအထက်မှာ2012ခုနှစ်သမ္မတရွေးကောက်ပွဲတုန်းကရင်းနှီးခဲ့တဲ့ Republican သမ္မတလောက် Mitt Romney လည်းပါဝင်တယ်လို့ရွေးကောက်ခံသူသမ္မတ Mike Pence က Fox သတင်း Agency နဲ့တွေ့ဆုံမေးမြန်းချိန်မှာပြောပါရယ် Mr. Romney နဲ့တော့ Trump စနေနေ့မှာတွေ့ဆုံခဲ့တာပါသူရဲ့အစိုးရတဲ့အဖွဲ့ထဲမှာပါဝင်နိုင်ခြေရှိတဲ့တခြားပုဂ္ဂိုလ်တွေနဲ့ဒီရက်ပိုင်းထရမ့်တွေ့ဆုံခဲ့တဲ့သူတွေထဲမှာတော့ကာကွယ်ရေးဝန်ကြီးလေယာသူစဉ်းစားနေတယ်လို့ဆိုတဲ့အသက်66နှစ်အရွယ်အငြင်းစားရေးတဲ့ဗိုလ်ချုပ်ကြီး James Mattis နောက်ပညာရေးဆိုင်ရာကျွမ်းကျင်တက်ကြွလှုပ်ရှားသူ Michelle Ree နဲ့ Betsy DeVos တို့လည်းပါပါရရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီယာမွတ်စလင်ပြည်တစ်ခုမှာတနင်္လာနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်33ယောက်ထပ်မံတိစုံပြီးတော့အများပြားဒဏ်ရာရသွားပါတယ်လူတွေပြည်နေတဲ့ဘကီယာအိုလမ်ပလီမှာဘာသာရေးအခမ်းအနားကျင်းပနေတော့အသေးခံဘုံးခွဲသမားကဝင်ရောက်လာခဲ့ပြီးတော့လူတွေကြားရောက်တဲ့အချိန်မှာသူ့ရဲ့ကိုမောပါလာတဲ့ဘုံးကိုခွဲလိုက်တာဖြစ်ပါတယ်ပြင်းထန်တဲ့ဘုံးပေါက်ကွဲမှုကြောင့်လူ90ကျော်လဲဒဏ်ရာရသွားပြီးတော့တိစုံဒဏ်ရာရသားသူတွေအားလုံးဟာအရသားတွေဖြစ်တယ်လို့ကဘူးမြို့ရဲ့ပြည်မှုဆိုင်ရာမှုခွင့်စစ်ဆေးရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖာရိုဒွန်အိုဘိုင်ဒီကပြောပါတယ်အာဖဂန်သမ္မတအက်ရှ်ရဖ်ဂါနီကတော့ဒါဟာအာဖဂန်နိုင်ငံကလူမျိုးစုတွေကိုတွေးကြွအောင်ရည်ရွယ်တဲ့ရန်သူတွေရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဘာသာရေးအရထုတ်မြတ်ထားရနေရာမှာကလေးတွေအပါဝင်အပြစ်မရှိတဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်လိုက်တာဖြစ်တယ်လို့ပြောလိုက်ပါတယ်ဒါပြင်ဒါဟာစစ်ရာဇဝမှုဖြစ်တယ်လို့အစ္စလမ်ဘာသာကိုစန့်ကျင်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူးတာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့ဒီတိုက်ခိုက်မှုဟာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောကြလိုက်ပြီးတော့အဲ့ဒီသတင်းထုတ်ပြန်ချက်အတူကိုသူကသတင်းတောက်တွေကိုပေးပို့ခဲ့ပါတယ် AI နိုင်ငံကလူခွင့်ရေးအဖွဲ့ကြီးကလည်းဒီလောက်ရဟာအရက်သားတွေအပေါ်မှာတမင်တကာရွေချက်ရှိရှိနဲ့လှုပ်ခဲတဲ့စိုးရတဲ့လောက်ရဖြစ်ပြီးတော့အာနာပိုင်းနေအနေနဲ့အသေးစားစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေတနင်္လာနေ့ညနေခင်းမြန်မာနယ်ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်ကြီးရွာ၅ခုမှာဒီလ10ရက်နေ့ကနေ18ရက်နေ့အတွင်းအင်ဂျီ800ကျော်ဖျက်ဆီးခဲ့ရတယ်ဆိုတာကိုစက်တလိုက်ဂျူရူကနေရယူထားတဲ့ပုံတွေကသက်သေပြနေတဲ့အကြောင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကဒီကနေ့ပြောဆိုလိုက်ပါတယ်အခုလိုကြီးရွာတွေကြဲကြဲပြန့်ပြန့်ဖျက်ဆီးခံနေရတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးရမှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂကိုအမြန်ဆုံးဖိတ်ခေါ်ပြီးတော့အကူအညီရယူသင့်တယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရိုဂျာကြီးရွာတွေဖျက်ဆီးခဲ့ရတဲ့အခြေအနေဟာမြန်မာအစိုးရဘက်ကဝန်ခံပြောဆိုထားတဲ့အခြေအနေထက်အတိုင်းအတာအဖြစ်အများကြီးပိုပြီးတော့ဆိုးဝါးနေတယ်ဆိုတာကိုအခုဂျူရူကနေဖန်ယူရရှိတဲ့ပုံတွေကနေအတည်ပြုနိုင်တဲ့အကြောင်း HRW အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်မြန်မာအစိုးရဘက်ကတော့ဒီတရားဝင်စုံစမ်းမှုတွေကနေရရှိတဲ့အချက်လက်တွေကိုနိုဝင်ဘာလ15ရက်နေ့အထိသာနောက်ဆုံးရရှိထားသေးတဲ့အတွက် HRW ရဲ့အခုဒီ16ရက်နေ့ကအထူးဖော်ပြချက်အစ်စ်တွေကိုတော့ပြန်လည်စစ်စစ်ပြီးတော့မှမှန်အတည်ပြုနိုင်မှာဖြစ်တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီကတော့ရခိုင်ပြည်နယ်အတွင်းအခြေအနေတွေနဲ့ပတ်သက်လို့လူကြိုးရေးတပ်ဖွဲ့တွေကစိတ်ကြိုက်လှုပ်ဆောင်ဝင်ရနေတဲ့အခြေအနေမျိုးမဖြစ်တဲ့အကြောင်းနဲ့လက်ရှိအခြေအနေကိုအမြန်ဆုံးကိုက်တွယ်ဖြေရှင်းဖို့လိုအပ်နေတဲ့အကြောင်းပြောဆိုထားပါတယ်ရှင်
ရန်ကုန်တိုင်းဒေါ်ပုံမြို့နယ်အတွင်း Capital Hypermarket မှာမနေ့ကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတော့တန်တရားရှိရတဲ့သူတွေကိုဖမ်းဆီးနိုင်မှုအတွက်အာဏာပိုင်တွေကြိုးပမ်းနေကြပါတယ်။ရဲတပ်ဖွဲ့ကနေတရားခဏ်ကိုဖမ်းဆီးနိုင်ဖို့ကြိုးပမ်းမှုမှာအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပေါက်ကွဲမှုဖြစ်ခဲ့တဲ့ Capital Hypermarket ရဲ့အကြီးအကဲမန်နေဂျာဦးစောဦးကဒီကနေ့သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားခဲ့ပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ အဓိကကတော့ကျွန်တော်စနေချင်တဲ့ဒီနေချင်တဲ့ဒီပေါ်လို့ရှိရင်ကျွန်တော်တို့ကဆက်လုပ်ပြရမှာဒီမှာတော့ဒုက္ခနဲ့ရေတပွဲစတဲ့ဆောင်းနေတာ
မနေ့တနင်္ဂနွေနေ့ကဒေါ်ဘုံမြို့နယ်တဲ့က Capital Hypermarket မှာအသေးစားပောက်ကွဲမှု၄ကြိမ်ဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒီဖြစ်နဲ့ပတ်သက်ပြီးတော့ပောက်ကွဲစီတတ်တဲ့ဝတ္ထုများအဲ့ဥတွေပုံမှားနဲ့ဒေါ်ဘုံမြို့နယ်ရဲစခန်းမှာမှုဖွင့်ထားတယ်လို့လည်းသူကပြောပါတယ်ပောက်ကွဲမှုမှာဓာတုပိဒါပစ္စည်းဓာတုပစ္စည်းတွေနဲ့ရောဆက်ထားတဲ့လက်နက်လက်လုပ်ဖောက်ခွဲပစ္စည်းတွေကိုအသုံးပြုခဲ့တယ်လို့လည်းအာဏာပိုင်တွေကပြောကြားထားပါတယ်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူမရှိခဲ့သလိုအဆုံးရှုံးမှုအနည်းငယ်သာရှိခဲ့တယ်လို့လည်းသတင်းစာရှင်းလင်းပွဲအတွက်မှာပြောခဲ့ပါတယ်တနင်္ဂနွေနေ့ညကပောက်ကွဲမှုဖြစ်ပွားချိန်မှာတော့မိုင်းရှင်းလေးတပ်ဖွဲ့တွေအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေရောက်ရှိလာခဲ့ပြီးတော့စစ်ဆေးမှုတွေလုပ်ခဲ့သလိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းလာရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာဇီကာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးနဲ့ပတ်သက်လို့ကြေကြေပြန့်ပြန့်ကြိုးတင်ပြဿနာမျိုးမရှိသေးတဲ့အကြောင်းစစ်မှားရေးကျွမ်းကျင်ပညာရှင်တွေကပြောပါတယ်လုံလောက်တဲ့ရန်ပုံငွေမရှိတာကြောင့်စစ်မှားရေးဦးကြီးဌာနကကူးစက်ရောဂါနေနေရေးလုက္ခရာမှာအားနည်းနေသေးတဲ့အကြောင်းနဲ့အချိန်ပိုအလုံးလုံးနေကြတဲ့ဆရာဝန်တွေအနေနဲ့ကိုဝင်ဆောင်မျိုးသမီးတွေကိုဇီကာဗိုင်းရပ်စ်ပိုးစစ်ဆေးပေးနိုင်ခြင်းမရှိဘဲအနေအချားမှာပဲနေနေကြရတဲ့အကြောင်းကျွမ်းကျင်ပညာရှင်တွေကပြောပါတယ်ဒေသအတွင်းမှာအလင်းမြေပြန့်နှံ့နေတဲ့ချင်းကားတစ်ဆင့်ကူးစက်တဲ့ဇီကာရောဂါပိုးဟာမြန်မာနိုင်ငံမှာပိုပြီးတော့ပြန့်နှံ့လာနိုင်ခြေရှိနေတယ်လို့လဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဒေါက်တာ George M. Luna ကသတိပေးထားပါတယ်။ဗီယက်နမ်နိုင်ငံမှာဇီကာရောဂါပိုးကူးစက်ခံရသူနှစ်ဆတိုးလာနေပြီးထိုင်းနိုင်ငံမှာတော့ဒီသတင်းပတ်ထဲမှာကိုပဲလောလောလတ်လတ်ကူးစက်ခံရတဲ့သူနောက်ထပ်33ဦးထပ်မံတွေ့ရှိထားတာပါ။ဇီကာရောဂါပိုးဟာပြီးခဲ့တဲ့နှစ်ကဘရာဇီးနိုင်ငံမှာစတင်ပြန့်နှံ့ဖြစ်ပွားခဲ့တာကိုတွေ့ခဲ့ရခြင်းကစလို့နိုင်ငံ내ဒေသပေါင်း60ကိုပြန့်နှံ့ခဲ့ပြီးတော့အုံလောက်နဲ့ဥကောင်းသိငယ်တဲ့ကလေးငယ်တွေအများပြားမွေးဖွားလာပြီးတဲ့နောက်မှာအကြီးအကျယ်စိုးရိမ်စရာဖြစ်လာခဲ့တာပါ။ဒီဇီကာရောဂါပိုးကြောင့်အထူးသဖြင့်ဒီမွေးကင်းစကလေးငယ်တွေနဲ့အရွယ်ရောက်ပြီးတဲ့သူတွေမှာပါအုံနောက်ဖွံ့ဖြိုးမှုပုံမှန်မဟုတ်တဲ့ရောဂါလက္ခဏာတွေကိုတွေ့ခဲ့ရတာပါ။မြန်မာနိုင်ငံမှာတော့လွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကဇီကာပိုးရှိတဲ့ကိုဝင်ဆောင်နိုင်ငံသားသူအမျိုးသမီးတဦးကိုတွေ့ခဲ့ပြီးတဲ့နောက်ဒီရောဂါပိုးနဲ့ပတ်သက်လို့စောင့်ကြည့်တာတွေနဲ့ခြေနှိမ်နှင်းတာတွေကိုတွန်းပြစ်လှုပ်ဆောင်လာခဲ့ပါတယ်ရှင်
။အိန္ဒိယနိုင်ငံမှာယထာလန်းချော်တိမ်မောင်းမှုကြောင့်သေဆုံးသူအရေအတွက်ဟာတနင်္လာနေ့မနက်အထိ142ယောက်ရှိသွားပြီဖြစ်ပါတယ်။ပျက်စီးတွေကြောင့်မှနောက်ထပ်ပိတ်မိနေတဲ့သူတွေရှိနိုင်တယ်လို့သတိပေးချက်တွေရှိနေတဲ့ကြောင့်မှပဲရှာဖွေကယ်ဆယ်ခဲ့ကြပြီးတဲ့နောက်သေဆုံးသူအရေအတွက်ဟာ142ယောက်အထိရှိလာခဲ့တာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရာဒက်ရှ်ပြည်နယ်ကအင်ဒိုမျိုးကနေပတနာမျိုးကိုတနင်္ဂနွေနေ့ကသွားနေတုန်းမှယထာဟာလမ်းချော်တိမ်မောက်သွားခဲ့တာဖြစ်ပြီးတော့ယထာရဲ့အပျက်စီးတွေကနေဒဏ်ရာရသူ220ကိုကယ်ဆယ်ရေးအဖွဲ့တွေကကယ်ခဲ့ကြပါတယ်။အဲဒီထဲက85ယောက်ကတော့ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ကြပါတယ်ယထာရဲ့တွဲ14တွဲစလုံးဘာကြောင့်လမ်းချော်တိမ်းမောက်သွားတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအခုလိုယထာလမ်းချော်တိမ်းမောက်သွားတဲ့အထက်မှာတည်ဆုံသွားတဲ့သူတွေအတွက်မဖော်ပြနိုင်လောက်အောင်ခံစားရပြီးတော့တည်ဆုံသွားတဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းမိတယ်လို့လည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ရဲ့ Twitter စာမျက်နှာကနေတဆင့်တင်းငွေနေနေကပြောခဲ့ပါတယ်အိန္ဒိယနိုင်ငံရဲ့ယထာပို့ဆောင်ရေးဝန်ကြီးကလည်းဒီဖြစ်ရပေါ်မှာစုံစမ်းစစ်ဆေးမှုတွေအသေးချာလှုပ်ဆောင်သွားမယ်လို့အိန္ဒိယနိုင်ငံရဲ့အောက်လွှတ်တော်ကလွှတ်တော်အမတ်ဒီကိုကတိပေးပြောကြားလိုက်ပါတယ်ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မက်ကင်ဖြူထွေတို့ကြီးညာပေးသွားတာပါအခုညနေခင်းထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ရှမ်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေဘယ်လိုရှိသလဲဆိုတာကိုအရင်ဆုံးပြောပြပေးသွားပါမယ်ရှင်တိုင်းဒေသနဲ့ကင်အဖွဲ၄ဘွဲ့ပေါင်းပြီးတိုက်ခိုက်ခဲ့တဲ့တရုတ်နိုင်ငံနဲ့နယ်စပ်အနီးရှမ်းပြည်နယ်အတွင်းမှာဒီကနေ့ထိတိုက်ပွဲတချို့ဆက်လက်ဖြစ်ပွားခဲ့တယ်လို့ကုန်စည်စီးဆင်းမှုတွေလည်းရပ်ဆိုင်ထားရပါတယ်။အရသားတွေပါထိခိုက်သေဆုံးခဲ့တာတွေရှိခဲ့ပေမဲ့လည်းတိုင်းဒေသနဲ့ကင်အဖွဲတွေဘက်ကတော့အရသားတွေကိုပိတ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညင်ထားပါတယ်။အပြည့်စုံကိုစက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်အတွင်းကမြမတက်မတော်နဲ့ရဲကင်းစခန်းတွေပါဝင်နေရာ10ခုလောက်ကိုတိုင်းရင်းသားလက်နက်ကိုင်၄ဖွဲ့ပူးပေါင်းတိုက်ခိုက်ခဲ့ပြီးနောက်တစ်နေ့အထိတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေနဲ့မတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကြောင့်တရုတ်မြန်မာနယ်စပ်မူဆယ်105မိုင်ကုန်သွယ်ရေးဆောင်မှာကုန်သွယ်စီးဆင်းမှုတွေရပ်နားထားရတဲ့အကြောင်းကုန်သွယ်ရေးဦးစီးဌာနကတာဝန်ရှိသူတဦးကပြောပြပါတယ
်။နေရင်ကားတွေလမ်းတွေပိတ်နေတော့ကားတွေမရောက်ဘူးပေါ့။ကူရောကားမွေကျွန်တော်လုံကလုံကန်းတောင်ကရက်မထားဘူးကားမွေတော့ဘာမှလုံးမရ
ရှမ်းပြည်နယ်အတွင်းကမူဆယ်105မိုင်မုံကိုပန်ဆိုင်နမ်ခန်ကုတ်ခိုင်ဒေသတွေကအစိုးရတပ်စခန်းတွေကိုတိုက်ခိုက်မှုမှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ကချင်လွတ်လပ်ရေးတပ်မတော် KIA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းပလောင်တပ်ဖွဲ့ TNLA ပူးပေါင်းပြီးစစ်ဆင်ခဲ့ကြောင်းကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါတိုက်ပွဲတွေဟာဒီကနေ့အထိလဲဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးစ
ဒီစခိုင်းတော့မလည်းဖြစ်တယ်မွန်ဂူဖောင်းဆိုင်တော့မလည်းဖြစ်တယ်အဲဒီဘာကြောင့်လဲဆိုတော့ဆိုပြီးတော့ဒီလိုဒီတမ်းမမီမတမ်းလို့တာထူတယ်ဘောနော်ဒီကဒီတပ်ဖြစ်လာတဲ့အကြောင်းမမတမ်းတော့ကျွန်တော်ဒီတပ်ကိုသူစီတီတက်လာတယ်တက်လာပြီးတဲ့အချိန်ကျတော့အဒီလူထုတရားဆက်ပြီးရတဲ့ဆိုတော့အမြဲတမ်းဆက်ပြီးရတဲ့ရှိတယ်အခုဒီလိုတချို့ကြတော့တပ်ဖြစ်နေတဲ့အချိန်မှာဒီဆက်ပြီးရတာလည ကိစ္စကြတော့သူကပြင်းပြီးလောလောဆယ်ကိုအိမ်ပြန်ကြတာရှိတယ်အဲ့တချို့လည်းအခုဒီအာမပြနိုင်နေကြတာရှိတယ်အဲ့ဒါချိန်တိုင်းမှာဖြစ်ဆိုလို့2000ကျော်ဒီလိကီရော
တိုင်းမှာလက်နက်ကင်ဖွဲ့ရဲ့ကြီးညာချက်မှာတော့မြမအစိုးရတက်တည်ရဲ့စီးရဲရဖိအားပေးမှုတွေကိုတုံ့ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းစီးနှင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ဖြေရှင်းချက်ပေးခဲ့တာပါဒါပေမဲ့လည်းအရက်သား3ဦးပါဝင်လူ9ဦးသေဆုံးခဲ့ပြီး29ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့သလိုအပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့လုပ်ရဖြစ်တယ်လို့လည်းသမရယုံညွှန်ကြားရေးမှူးဦးစောထီးကပြောပါတယ
်ဘာမှမဆိုင်တဲ့အရက်သားတွေတူတူထိခိုက်ဒဏ်ရာရတယ်ပြည်သူပြည်သူတွေဖြစ်တယ်ဒီအရကဒီလူတွေကိုသူကအကြမ်းဖက်ဆိုင်ဆိုင်ဟိုလုပ်ပြီးလုံလာတာကဒါငင်းငင်းတောင်းဆိုတာမဟုတ်တော့ဘူးနော
်တိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့အခုအခါမှာတော့တိုက်ပွဲတွေကနေဘေးလွတ်ရာတိမ်းရှောင်နေသူတွေလည်းရှိနေကြကြောင်းတချို့ကတော့အိမ်နီးချင်းတရုတ်နိုင်ငံတွင်းကိုဝင်ရောက်ခိုလုံနေသူတွေလည်းရှိပါတယ် TNL တပ်ဖွဲ့ပြောခွင့်ရသူဗိုလ်မှူးတိုက်ကျော်ကတော့စစ်စင်ရေးဟာလူလူကိုပြစ်မှတ်ထားတာမဟုတ်ဘူးလို့လည်းဆိုပါတယ်
ဟုတ်တော့ဒီမတက်ခရာရှိမရှိဘူးဒီနေနေနေရလည်းကျွန်တော်တော့ရောက်ပြီးခတာလည်းမရှိဘူးဒီအတူကတော့အဲ့လိုမှရှိတဲ့သတ်သခန်းကြီးရဲ့ခန်းကြီးကပြင်ပြီးတော့ပြည့်ပြခတာလည်းတော့ရှိတယ်အဲ့မှာတိုက်ပွဲဖြစ်နေတဲ့လူစုနဲ့ကြားမှရှိနေတဲ့အချိန်ကျတော့ဘူးလက်ချက်ကြောက်ဖြစ်တဲ့ဆိုတော့ဘူးမှအတူတူနေတာမဟုတ်ဘူးမ
မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတော့နေဆက်ဒေသကတိုက်ပွဲတွေကြောင့်တရုတ်နိုင်ငံနဲ့တိမ်းရှောင်လာတဲ့ဒုက္ခသည်တွေကိုအကူအညီပေးထားကြောင်းသတင်းထုတ်ပြန်ခဲ့သလိုတိုက်ခိုက်မှုတွေရပ်ဆဲပြီးအမြန်ဆုံးတည်ငြိမ်အေးချမ်းလာဖို့မျှော်လင့်ကြောင်းကိုလည်းပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရသူဂန်းရှောင်ကလည်းတိုက်ခိုက်မှုတွေအပေါ်အလွန်အမင်းစိုးရိမ်ကြောင်းနဲ့နေဆက်ဒေသတည်ငြိမ်အေးချမ်းရေးဟာအရေးကြီးတာကြောင့်သက်ဆိုင်သူအလုံးအနေနဲ့ထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့တိုက်တွန်းကြောင်းကိုလည်းပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြသွားတာပါရှင်အခုလိုတိုင်းရင်သားလက်နက်ကင်ပူပေါင်းအဖွဲ့ရဲ့မူဆယ်105မိုင်ပြစ်ခတ်မှုနောက်ပိုင်းတပ်မတော်စစ်ကြောင်းကလည်းနေမြေလိုက်လံရှင်းလင်းနေတာကြောင့်လုံခြုံရေးစိတ်မချလို့ထွက်ပြေးတင်းရှောင်နေကြရတဲ့စစ်ပြေးဒုက္ခတွေကထောင်ချီလာနေပြီလို့ကူညီကြစေပေးနေသူတွေကပြောပါတယ်ရွှေပြောင်းလုံသမားအများစုဖြစ်တဲ့ဒုက္ခသည်တွေဟာဖုန်ကြီးချောင်းတွေမှာတွားရောက်ခိုလုံနေကြပြီးသူတို့အတွက်အစားအသောက်နဲ့ရာသီအအေးဒဏ်ခံနိုင်တဲ့အဝတ်အစားအရေးတကြီးလိုအပ်နေပါတယ်အသေးစိတ်ကိုတော့မဆုမောင်ကဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်နိုဝင်ဘာလ20ရက်နေ့ကစတင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့ရဲ့တပ်မတော်တပ်စခန်းတွေရဲစခန်းတွေနဲ့105မူဆယ်ကုံသွယ်ရေးစခန်းကိုပိတ်မှတ်ထားတဲ့ပူးပေါင်းတိုက်ခိုက်မှုအတွင်အနည်းဆုံးအရက်သား10ဦးသေဆုံးခဲ့ရတယ်လို့အရက်သား30နီးပါးအပြင်းထန်ဒဏ်ရာရရှိခဲ့ကြပါတယ်အခုလက်ရှိအခြေအနေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်အဖွဲ့တို့ကြားအပြန်အလှန်ပိတ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ပေါ်ကိုထွက်ပြေးလာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကထောင်ချီနေပြီလို့သိရပါတယ်မူဆယ်မြို့ပေါ်ကဖုန်ကြီးเจ้าနေနဲ့အနီးနားကျေးရွာကဖျားเจ้าမှာခိတ္တဆစ်ဆောင်စခန်းနေဖွင့်လှစ်ထားပြီးဒေသခံပြည်သူတွေနဲ့ရက်မိရက်ဖာတွေကကူညီဆောင်ရှောက်ပေးနေတဲ့အကြောင်းကိုရိုင်းတွားရောက်ကူညီပေးနေတဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းအတွင်းရေးမှုကိုဆိုင်မြတ်အောင်ကပြောပါတယ
်မနီယာရောက်လာတာကဒီတေဝန်เจ้าပေါ့နော်တေဝန်ကမတန်းเจ้าကအဲဒီเจ้าရယ်ပြီးတော့မဟာဝံမြောက်เจ้าပေါ့နော်ဒီเจ้าပြီးတော့ကုံွယ်ရေးရုပ်ကုံွယ်ရေးရောမှခဏလာရှုတယ်ရှုပြီးတော့နေရာလေးပြန်ခွဲပေးပါတယ်နေရာပေါ့ဒီနေရာကိုခွဲပေးပြီးတော့မှကျန်တာကမလောက်နေရာမဆန်တဲ့အတွက်ကြောင့်မလို့ဒီနှံခုံနှံခုံကြီးရွာပေါ့နော်နှံခုံကြီးရွာဖျားเจ้าမှဆက်ပြီးတော့သွားထားပေးပါတယ်ခမင်းတွေချက်ပြီးတော့သွားလူပါတယ်ဒီနေ့စတာတော့ပေါ့နော်မနေ့ကလည်းလူမှုကွန်ဖရင့်ထားနေရလဲအားလုံးသွားလူကြပါတယ်NGO အဖွဲ့တွေကနော်ပရာဟိတာလုပ်ငန်းတွေလှုပ်တဲ့သူတွေကသွားလူကြပါတယ်ဒီနေ့မှာအားလုံးသွားလှုပ်ပေးပါတယ
်ဒုက္ခသည်စခန်းမှာအများစုလာရောက်ခိုးလုံနေကြသူတွေကတော့105မိုင်ကုံတွေစခန်းမှာလာရောက်အလုပ်လုပ်ကင်နေကြတဲ့ပြည်တွင်းကရွှေပြောင်းအလုပ်သမားတွေဖြစ်တယ်လို့လည်းကိုဆိုင်မြတ်အောင်ကပြောပါတယ
်တထောင်လောက်တော့ရှိမှာပါထောင်ကျော်လောက်ရှိမှာပါဘာဖြစ်လို့လဲကျွန်တော်ဒီကလာတဲ့လူတွေကဒေတာခံနေမဟုတ်ပါဘူး အဲတရားငါးမိုင်နှမ်ဖွဲ့ရတီတာခဏနေမဟုတ်ပါဘူးအများအားဖြင့်လာတာကဒီအောက်ပြီးရလာတဲ့အလုပ်တမားတွေရဒီမှာလာနေပြီးတော့ဒီတရားငါးမိုင်မှာလာနာပြီးတော့လာနေတဲ့လူတွေအများအားဖြင့်ပါတရားငါးမိုင်ကစာတိရရွာကပြည်သူတွေကတော့ဒီမူတယ်မှာရှိတယ်အဲဟိုအမျိုးစင်မျိုးတွေဒီမှာနေကြပါတယ်
ကုလလောဆယ်မှာတော့ဆောင်းရသည့်ဖြစ်နေတဲ့အတွက်စစ်ပြေးဒုက္ခတွေတွေအတွက်ရာသီဥတုထံခံနိုင်မှုဆောင်းရည်နဲ့အနှွေးတွေဒီလိုအပ်တယ်လို့လည်းသူကပြောပါတယ်သူကဆောင်းရင်းလိုက်ရောက်ပြီဆိုတော့နည်းနည်းအေးတာပေါ့သူကဆောင်းနေလို့ရဗျဆောင်းနေအခင်းနေလို့ရရှမ်းလူငယ်ကိုရဲ့အဖွဲ့ဘ ਹੁ ကောမတီဝင်နန်းဆန်လောင်းကလည်းဒုက္ခတွေဒီအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေနဲ့နေရရင်ဘေးကင်းလုံခြုံစွာပြန်နိုင်ရေးစစ်ပြေးတွေရဲ့ရေရှည်ဘဝရက်တည်းရေးစနစ်တကျဆောင်းရွက်ပေးပါလို့တောင်းဆိုပါတယ်ကုလလောဆယ်ဖြစ်လာတဲ့အနေအထားရမှာဆိုရင်လည်း
ဟိုစာနာရိတ်ခါတွေရလဲလူအများနဲ့ဆိုတော့လူနေမှာပဲပေါ့နော်အဲ့ဒီအနှွေးထယ်တွေပါတွေလဲလူနေမှာပဲအဲဒါမဲ့ဒီဟာတွေရေရှည်တခါတိုက်တယ်ကူကြတယ်နော်ဟိုဒေတာတိုင်းကစေတနာရှင်တွေကူကြတယ်ညီကြတယ်အာနောက်ပိုင်းကျပြန်တိုက်တယ်ပြန်ဖြစ်တယ်ဆိုတန်တရားတော့လဲနေတာပဲပေါ့နော်အခုလောလောဆယ်တော့ကျမတို့အမြင်မှာတော့ဒီမူဆယ်မှာဆိုရင်တော့ကုလလောဆယ်လူတွေကတော့ဘုံကြီးကျောင်းမှာရောက်နေတယ်တက
ို့ရှမ်းလူငယ်ကွန်ရက်ကဆိုင်တော်ဆိုင်ကလည်းပြောပါတယ
်။ရုပ်တရားကြီးအဲ့လိုဖြစ်လာတဲ့ခါကျတော့တောင်းမှာလည်းချက်ချင်းတော့တောင်းမယူနိုင်ဘူးဖြစ်နေ။အဲကြောင့်စားဖို့တောက်ဖို့ကတော့အရေးကြီးတော့နော်။အဲလေးလိုအဲ့တော့မယ်။
နေမည်မတည်ငြိမ်မှုတွေနဲ့မကြာခဏစည်ရဲတင်းမာမှုတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာအရင်တိုက်ပွဲတွေကြောင့်နေရရင်မပြောင်းနိုင်သေးတဲ့ဆစ်ပြေးဒုက္ခတွေဒီအပြင်အခုလက်တလောစည်ရဲတင်းမာမှုတွေကြောင့်အသက်လူပြေးနေရတဲ့ဒုက္ခတွေဒီရဲ့အရေး NLD အစိုးရအနေနဲ့အလေးနက်ထားဖြေရှင်းပေးတဲ့နယ်လို့လဲရှမ်းဒုက္ခတွေအရေးကူညီပေးနေသူတွေကပြောပါတယ်ရှင်
မဆုမစုံစမ်းတင်ပြခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်တံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DPP ရုပ်တံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင်။
လက်ရှိအစိုးရအဖွဲ့တွေကတက်ဆိုင်ရနယ်ပယ်မှာကျွမ်းကျင်တဲ့ဒုဝန်ကြီးတူကိုအရင်စစ်အစိုးရဆက်ဆက်လုပ်ပုံတိုင်းတာဝန်ကရက်ဆက်လိုက်ပါတယ်။ဒါဟာလူအများငတ်မွတ်တောင်းတခဲ့တဲ့တကယ့်အပြောင်းလဲကိုဖော်ဆောင်တဲ့နည်းလမ်းအမှန်ဖြစ်တယ်လို့ကျွန်တော်တို့သောဒရှင်တွေယူဆပါသလား။ပြောင်းလဲချိန်တန်ပြီးဆိုတဲ့စောင့်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဒီမိုကရေစီပြောင်းလဲတွေကိုတကယ်ပဲနီးမှန်လမ်းမှန်နဲ့ဖော်ဆောင်နေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်အင်္ဂါညဒါရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-1-1-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီလိုအမေရိကန်တန်ကထုတ်လွှင့်ပေးနေတဲ့ဒါရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်အင်္ဂါနေ့ညဒါရိုက်လေလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်ရှင်။အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့သမ္မတသက်တမ်းအတွင်းနောက်ဆုံးအကြိမ်ပြည်ပခီးစဉ်ကိုပီရူးနိုင်ငံမှာအဆုံးသတ်လိုက်ပါပြီ။ခီးစဉ်စတင်ခဲ့တဲ့ဥရောပနိုင်ငံတွေမှာလိုပဲပီရူးနိုင်ငံခီးစဉ်မှာလည်းအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်လက်ထက်အမေရိကန်နိုင်ငံခြားရေးမူဝါဒတိတိသားသားပြောင်းလဲသွားနိုင်ခြင်းအပေါ်စိုးရိမ်နေကြတဲ့ကမ္ဘာခေါင်းဆောင်တွေကိုသမ္မတအိုဘားမားကစိတ်အေးအေးထားဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့နောက်ဆုံးခီးစဉ်အကြောင်းကိုVOA သတင်းတောက်စန်ဒီစိန်ပြည်သူနိုင်ငံလီမာမျိုးတော်ကနေသတင်းပေးပို့ထားပါတယ်မတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်အမေရိကန်သမ္မတဘရက်ကိုဘားမားကအာရှပစိဖိတ်စီးပွားရေးညီလာခံမှာနိုင်ငံခေါင်းဆောင်22ဦးတို့နဲ့တွေ့ဆုံခဲ့ပြီးရှေ့လျှောက်သူ့အနေနဲ့ကင်တွယ်လောက်ကင်ခွေမရှိတော့မဲ့နိုင်ငံတကာကုံသွယ်ရေးနဲ့ပစိဖိတ်ရပ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP အပေါ်မှာဆက်လက်ပြီးထောက်ခံကြောင်းပြောဆိုခဲ့တာပါခီးစဉ်အဆုံးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကမ္ဘာငြိမ်းချမ်းရေးကိုအကာအကွယ်ပေးဖို့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုခိုင်ခိုင်မာမာထိန်းသိမ်းထားနိုင်ဖို့အတွက်အမေရိကန်ဟာမရှိမဖြစ်အရေးပါတယ်လို့သမ္မတဥပမာကပြောဆိုပြီး Now tell me American tamara atwe lele nene a chan pyu khe ba de.
If we're not on the side of what's right, if we're not making the argument and fighting for it, even if sometimes we're not able to
aman dia ba ga jnaru ma yet di bu so yin di atwe jnaru nyin khon byo so ra twon lan na ri ma lou bu so yin now di bo ma ya nong pye saung yet phu ta kha de lele lit lat twa yin daw ma be da ga pyu le pye si twa ba le me ဒီလိုအပ်ချက်ကွက်လက်ကိုဝင်ပြီးဖြစ်မဲ့သူမရှိပါဘူး
။မစ္စတာထရန့်သမရဖြစ်လာချိန်မှာသူ့ကိုဝေဖန်ပြောဆိုဖို့လက်ရှောင်နေမလားဆိုတာကိုမေးမြန်းကြတဲ့အခါမှာတော့သမရဥပမာကသူ့အနေနဲ့ကတော့ဇနီးဖြစ်သူမစ်ရှဲလ်နဲ့ခရီးသွားဖို့စီစဉ်ထားပြီးသမရအစ်စ်ကိုလေးစားသမှုနဲ့လှူတာကိုင်းတာအခြေအနေမျိုးရှိအောင်နေထိုင်မှာဖြစ်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့သူ့အလေးထားတဲ့ဆန်သတ်မှတ်ချက်တွေကိုထိပါလာမဲ့ချင်းချောက်မှုတွေရှိလာရင်တော့သူ့အနေနဲ့ထုတ်ဖော်ပြောဆိုပြစ်မယ်လို့လည်းပြောပါတယ်။ပီရူးနိုင်ငံမျိုးတော်လီမာကတက္ကသိုလ်တစ်ခုမှာပြီးခဲ့တဲ့စနေနေ့ကလူငယ်တွေနဲ့တွေ့ဆုံပွဲမှာတော့လက်တင်အမေရိကနဲ့ကာရီဘီယံဒေသတစ်လွှာကလူငယ်ခေါင်းဆောင်တစ်ထောင်ကျော်ကသမ္မတဥပမာကိုလှိုက်လိုက်လဲလဲကြိုဆိုခဲ့ကြပါတယ်။တယောက်လာတဲ့လူငယ်တွေကိုအားပေးပြောဆိုခဲ့ပြီးရွေးကောက်ခံသမ္မတထရန့်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုတွေးဆမထားကြဖို့လည်းပြောဆိုခဲ့ပါတယ်
။ Democracy means that sometimes you have to compromise.
ဒီမိုကရေစီရဲ့သဘောတရားကတခါတရံအပီးယူအလျှော်တင်းလုပ်ကြရပါတယ်ပြောချင်တာကတော့ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့ရလက်ကကိုမျော်လင့်တဲ့အတိုင်းဖြစ်ဖို့ဘယ်တော့မှပြန်ပြီးပြောင်းလို့မရပါဘူ
းအမေရိကန်သမ္မတဘရက်ကိုဘားမားရဲ့သမ္မတသက်တမ်းနောက်ဆုံးနှုတ်ဆက်ခီးစဉ်အဆုံးသတ်နှုတ်ဆက်ပွဲမှာတော့သမ္မတအိုဘားမားကသူ့ရဲ့ရှစ်နှစ်တာသမ္မတသက်တမ်းတွင်မိုင်ပေါင်းတန်းနဲ့ချီခီးသွားခဲ့ပြီးသူတွေးဆောင်ခဲ့ရတဲ့ကဘာတလွားကလူငယ်တွေဟာဆိုရင်လေအနာဂတ်အတွက်မျှော်လင့်ချက်တွေရရှိစေတယ်လို့ခီးသွွားလမ်းညွှန်စာအုပ်ထုတ်ဝေရေး Lonely Planet ကိုပြောဆိုခဲ့ပါတယ်ရှင်
။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုမတ်ခင်ဖြူတွေကကြေညာပေးပါအောင်မယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီယာမွတ်စလင်ဗလီတို့မှဒီကနေ့အသေးခံဘုံးကွဲတိုက်ခိုက်တာကြောင့်33ယောက်ထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရပါတယ်။လူတွေပြည့်ကျက်နေတဲ့ဘာခီယာဦးလွန်ဗလီမှာဘာသာရေးအခမ်းအနားကျင်းပနေတဲ့အချိန်အသေးခံဘုံးကွဲသမားကဝင်ရောက်လာပြီးတော့လူတွေကြားထဲကိုရောက်တဲ့အချိန်မှာပဲသူ့ကိုယ်ပေါ်မှာပါလာတဲ့ဘုံးကိုခွဲလိုက်ကြပါရှင်။အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအီဘက်အဖွဲ့ဝင်20နိုင်ငံဟာဒီနေ့စောပိုင်းတုန်းကရယူခဲ့တဲ့ပစိဖိတ်သမုဒ္ဒရာရဲ့ဝင်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် TPP နဲ့အညီလိုက်ပါဆောင်ရွက်ဖို့အခိုင်အမာစိတ်ပိုင်းဖြတ်ထားကြဆဲပဲဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ပီရူးနိုင်ငံလီမာမြို့မှာကျင်းပတဲ့အီဘက်ထိပ်သီးဆွေးနွေးပွဲအတွင်းမှာတနင်္ဂနွေနေ့ကအဲ့ဒါလို့ပြောသွားတာပါ။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ TPP စာချုပ်ကိုကန့်ကွက်ထားပါရဲ့ရှင်။တခါဒီစီးရီးယားနိုင်ငံကအခြေအနေနဲ့ပတ်သက်လို့တော့ရေဒူမာတော့သူ့အနေနဲ့အကောင့်မြင်မျောလို့မချဘူးလို့သမ္မတဥပမာကဒီပီရူးနိုင်ငံမှာပဲပြောသွားခဲ့ပါရဲ့။အမေရိကန်သမ္မတအဖြစ်နဲ့သူနောက်ဆုံးသွားရောက်ခဲ့တဲ့ခီးစဉ်တွင်မှာသမ္မတဥပမာဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုဖလှယ်ခဲ့ကြပြီးစီးရီးယားနိုင်ငံအလက်ပိုမြို့မှာစီးရီးယားနဲ့ဒီရုရှားတို့ဘက်ကဘုံးကျဲတိုက်ခိုက်မှုတွေကြောင့်သေဆုံးနေကြတယ်နဲ့ပတ်သက်ပြီးအထူးစိုးရိမ်တဲ့အကြောင်းပြောကြားခဲ့ပါရဲ့ရှင်။ရန်ကုန်တိုင်းတောပုံမြို့နယ်အတွင်း Capital Hypermarket မှာမနေ့ကဖြစ်ခဲ့တဲ့ပေါက်ကွဲမှုနဲ့ပတ်သက်လို့တော့တန်တရာရှိတဲ့သူတွေကိုဖမ်းဆီးနိုင်မှုအတွက်အာဏာပိုင်တွေကြိုးပမ်းနေပါတယ်။ရဲတပ်ဖွဲ့ကလည်းတရားခဏ်ကိုဖမ်းဆီးနိုင်မှုအတွက်ကြိုးပမ်းမှုမှာအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်လို့ပေါက်ကွဲမှုဖြစ်တဲ့ Capital Hypermarket ရဲ့ဒီအကြီးအကဲမန်နေဂျာဦးစောဦးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါရရှင်။
တောက်ကြနေညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကြေညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ကြပါရရှင်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.